အပြစ်မရှိသောယေရှုကိုလဝါကတိုင်မှာရိုက်သတ်ဖို့စီရင်ကြတဲ့အကြောင်းမဿဲအခန်း29မာကုအခန်း15လုကာအခန်း23ယောဟန်အခန်း18နဲ့19တို့မှာအတိအလင်းဖော်ပြထားပါတယ်။အဲ့ဒီကြမ်းကြက်တွေကိုကိုးကားပြီးအပြစ်ရှိတဲ့လူတို့ရဲ့ကိုစားယေရှုအသေးခံခဲ့ခြင်းအကြောင်းကိုကျွန်တော်ဟောပြောဝင်ကသွားမှာဖြစ်ပါတယ်။မဿဲအခန်း29အခန်းငယ်1မှာနနဲ့အချိန်ရောက်လျင်ယေပရောဟိတ်အကြီးတို့နဲ့လူတို့တွင်အကြီးအကဲဖြစ်တော်သူအပေါင်းတို့သည်ယေရှုကိုတတ်အံ့သောငါတိုင်ပင်၍ကိုတော်ကိုခြေနှောင်ပြီးလျင်မြို့ဝန်မင်းပုံတိပိလက်မင်းထံသို့ဆောင်သွား၍အပ်လိုက်ကြ၏လို့တွေ့ရပါတယ်။ယူဒဘာသာ၏ကောင်းဆောင်များကယေရှုကိုတတ်ဖို့ဆုံးဖြတ်ခဲ့ကြပေမယ့်သူတို့မှာတေတံပေးပိုင်ခွင့်မရှိတဲ့အတွက်ယောမအစိုးရရဲ့ကိုစားယေရှုကိုတေတံပေးနိုင်မဲ့ပိလက်မင်းစီကိုခေါ်ဆောင်သွားကြတာဖြစ်ပါတယ်။ယောဟန်အခန်း18အခန်းငယ်30မှာပိလက်မင်းကဘာပြစ်မှုနဲ့ယေရှုကိုခေါ်လာခဲ့ကြောင်းယူဒာလူတို့ကိုမေးတဲ့အခါမှာဤသူသည်သိုးသောသူမဟုတ်လင်အကျွန်ုပ်တို့သည်ကိုတော်၌မအပ်ပါဟုရှောက်ကြ၏။ပိလက်မင်းကယူဒာလူတို့ကိုသူတို့ရဲ့တရားဥပဒေအတိုင်းယေရှုကိုတတ်ပိုင်ခွင့်ပေးလိုက်ပါတယ်။သို့သောအခန်းငယ်31မှာယူဒလူတို့ကလည်းအကျွန်ုပ်တို့သည်အဘယ်သူကိုမျှမတတ်ပိုင်ပါဟုဆိုကြ၏အခန်းငယ်32မှာထိုသို့လျှောက်သောယေရှုသည်အဘယ်သူမိမိတရားမိအရေးကိုပေး၍မိန့်တော်မူသောစကားတော်ပြည့်စုံမည်အကြောင်းဒီလို့တွေ့ရပါတယ်လုကာအခန်း23အခန်းငယ်1မှာယူဒလူတို့ကပိလက်မင်းရှေ့မှာယေရှုကိုအခုလိုအပြစ်တင်ဆွဆွဲခဲ့ကြပါတယ်ဤသူသည်ပြည်သူပြည်သားများကိုလှည့်ပြ၍မိမိသည်ခရစ်တော်တည်းဟုသောဘုရင်ဖြစ်ကြောင်းကိုဆိုလျက်ကဲတာဘုရင်ကိုအခွန်မဆက်နှင့်ဟုမြစ်သားသည်ကိုအကျွန်ုပ်တို့တွေ့ပါပြီဟုအပြစ်တင်ကြ၏ယေရှုဟာမုသားနှင့်ကင်းစင်တော်မူသောဘုရားသခင်သားတော်ဖြစ်ပါれယူဒလူတို့ကသူတို့ကိုယ်တိုင်တီထွင်ထားတဲ့မုသားစကားတွေနဲ့ယေရှုကိုအပြစ်တင်ဆွဆွဲခဲ့ကြတာဖြစ်ပါれအခွန်ပေးဆောင်ခြင်းကိုယေရှုမတားမြစ်ခဲ့ပါဘူးယေရှုကိုယ်တိုင်အခွန်ကိုပေးဆောင်ခဲ့တဲ့အကြောင်းမဿဲအခန်း18အငယ်24-29မှာအတိအလင်းမြင်တွေ့ရပါတယ်မာကုအခန်း15အငယ်1မှာပိလက်မင်းကသင်သည်ယူဒရှင်ဘုရင်မှန်တယ်လို့လို့ယေရှုကိုမေးခဲ့ပါတယ်ယေရှုကမင်းကြီးမေးသည့်အတိုင်းမှန်သည်ဟုမိန့်တော်မူ၏ယူဒလူတို့ရဲ့မမှန်ကန်တဲ့ဆွဆွဲချက်တွေကိုတော့ယေရှုကပြန်လည်တုံ့ပြန်ခြင်းမပြုခဲ့ဘူး။ဒါကြောင့်ပိလက်မင်းဟာအလွန်အံ့ဩခြင်းရှိခဲ့ပါတယ်။ယေရှုကမိမိဟာရှင်ဘုရင်ဖြစ်ကြောင်းမိန့်တော်မူရာမှာလောကီရှင်ဘုရင်ဖြစ်ခြင်းကိုဆိုလိုခြင်းမဟုတ်ဘဲဝိညာဉ်ဆိုင်ရာရှင်ဘုရင်ဖြစ်ခြင်းကိုဆိုလိုကြောင်းယောဟန်အခန်း18အခန်းငယ်36မှာပိလက်မင်းကိုအခုလိုရှင်းပြတော်မူခဲ့ပါတယ်။ယေရှုကငါ၏နိုင်ငံသည်ဤလောကနှင့်မဆက်ဆိုင်ငါဤနိုင်ငံသည်ဤလောကနှင့်ဆက်ဆိုင်လျင်ငါသည်ယူဒလူတို့လက်သို့မရောက်စေခြင်းဟာငါဤလူတို့သည်တိုက်လှန်ကြလိမ့်မည်ယခုမူကားငါဤနိုင်ငံသည်ဤဒေသအရနှင့်မဆက်ဆိုင်ဟုမိန့်တော်မူ၏လုကာအခန်း23အခန်းငယ်၄မှာပိလက်မင်းကယေရှုမှာအပြစ်မရှိကြောင်းပြောလိုက်တဲ့အခါယူဒလူတို့ဟာပူပြီးကြေလောင်တဲ့အတန်နဲ့အော်ဟစ်ကြပြီးအခန်းငယ်၅မှာယေရှုကိုအခုလိုနောက်ထပ်အပြစ်တင်ဆွဆွဲခဲ့ကြပြန်ပါれ။ဤသူသည်ဂါလိလဲပြည်မှစ၍ဤအယက်တိုင်အောင်ယူဒပြည်၌အနှံ့အပြားဆုံးမဩဝါဒပေး၍လူများကိုနှိုးဆော်သောသူဖြစ်ပါသည်ဟုရှောက်ဆိုကြ၏။ပိလက်မင်းကယေရှုဟာဟေရုမင်းအုပ်စိုးတဲ့ဂါလိလဲပြည်သားဖြစ်တဲ့အကြောင်းကိုသိလိုက်တဲ့အခါယေရှုကိုဟေရုမင်းထံကိုပို့လိုက်ပါれ။ဟေရုမင်းကယေရှုကိုမြင်လိုက်ရတဲ့အခါမှာအလွန်ဝမ်းမြောက်ခြင်းရှိတဲ့အကြောင်းသူကြားခဲ့ရတဲ့ယေရှုရဲ့သတင်းတော်ကြောင့်ယေရှုကိုမြင်ကျင်ခဲ့တာကြာနေပြီဖြစ်တဲ့အကြောင်းနဲ့ပြတော်မူတဲ့နမိတ်လက္ခဏာတစ်စုံတစ်ခုကိုတွေ့မြင်ဖို့မျှော်လင့်ခဲ့တဲ့အကြောင်းလုကာအခန်း23အခန်းငယ်10မှာတွေ့ရပါတယ်အခန်းငယ်9မှာဟေရုမင်းကယေရှုကိုမေးခွန်းများစွာမေးခဲ့ပေမဲ့ယေရှုကစကားတစ်ခွန်းနဲ့မျှပြန်လည်ဖြေကျခြင်းမပြုခဲ့ဘူးအခန်းငယ်17မှာဟေရုမင်းသည်စစ်တူရဲတို့နှင့်တကွကိုတော်ကိုမခတ်မညာဘဲပြည့်ရည်ပြု၍တင့်တယ်သောအဖို့ကိုဝတ်စီပြီးမှ ပိလမင်းထံသို့ပို့ပြန်စေ၏လို့တွေ့ရပါတယ်။လူကအခိုင်း23အခန်းငယ်73ကနေ16ကြားမှာတဖန်ပိလမင်းသည်ယစ်ပရောဟိတ်အကြီးမင်းအရာရှိလူများတို့ကိုခေါ်၍ပြည်သူပြည်သားများကိုပုံကန်စေသောသူကဲ့သို့ဤလူကိုတင်တို့သည်ငါထံသို့ပို့ဆောင်ကြတော်လဲတင်တို့တင်သောအပြစ်တစ်စုံတစ်ခုကိုမြသူ၌ငါမတွေ့ဟေရုတ်မင်းသည်လည်းမတွေ့ထိုမင်းထံသို့ငါပို့စေပြီဤသူသည်အသေးတက်ခြင်းကိုခံထိုက်သောအမှုတစ်စုံတစ်ခုကိုမြမပြုထို့ကြောင့်သူ့ကိုဆုံးမ၍လွတ်မီဟုဆိုလေ၏ယူဒာလူတို့ကပိလတ်မင်းပြောတာကိုလုံးဝသဘောမတူကြဘူးယေရှုကိုလွတ်မဲ့အစားပိလမင်းကပတ္တခါပွဲနေ့မှာလူများတောင်းဆိုတဲ့အကျဉ်းသားတယောက်ကိုလွတ်မဲ့ထုံးစံရှိတဲ့အတိုင်းလွတ်ပေးဖို့ရန်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီအချိန်မှာပုံကန်ခြင်းအဖြစ်လူအသက်ကိုတတ်ခြင်းအဖြစ်နဲ့ထောင်ချနေတဲ့ဘာရဘာအမည်ရှိတဲ့သူတယောက်ရှိတဲ့အကြောင်းမာကုအခန်း15အငယ်6ကနေ8မှာတွေ့ရပါတယ်။ယူဒာလူတို့ကမနာလိုတဲ့စိတ်နဲ့ယေရှုကိုအနှံချောင်းကိုပိလမင်းသိတဲ့အတွေ့ဘာရဘာကိုလွတ်စေခြင်းတလို့ခရစ်တော်ဟုခေါ်ဝေါ်သောယေရှုကိုလွတ်စေခြင်းတလို့လို့လူတို့ကိုမိန့်လိုက်ပါတယ်။အခန်းငယ်16မှာပိလမင်းရဲ့မိမကလူငယ်တယောက်ကိုစေလွတ်ပြီးတော့ထိုဖြောင့်မတ်သောသူကိုအဘယ်သို့မှမပြုတ်ပါနဲ့။ယနေ့ပင်ကျမသည်ထိုသူကြောင့်အိမ်မက်၌ပြင်းစွာခံရပါပြီလို့မှားလိုက်ပါတယ်။ဖယားသခင်ကပိလမင်းရဲ့မိမအိမ်မက်ထဲမှာယေရှုကိုဘာမှမလုပ်ဘူးတတိပေးတာဖြစ်နိုင်မလားမဖြစ်နိုင်ပါဘူးသူမရဲ့ကြောက်ရွံ့တဲ့စိတ်ကြောင့်အိမ်မက်မိခဲ့တာပဲဖြစ်မှာပါအခန်းငယ်20မှာယူဒဘာသာရေးကောင်းဆောင်များကဘာရဘကိုလွှတ်ပေးပြီးယေရှုကိုတေရန်ပေးဖို့တောင်းဆိုဖို့ရန်လူများကိုတိုက်တွန်းသွေးဆောင်ခဲ့ကြပါတယ်ပိလတ်မင်းကဘသူကိုလွှတ်စေခြင်းသလဲဘာရဘလားယေရှုလားလို့လူတို့ကိုထပ်မေးပါတယ်လူများကဘာရဘကိုလွတ်ပေးယေရှုကိုတော့လဝါကတိုင်မှာရိုက်ထားဖို့တောင်းဆိုခဲ့ကြပါတယ်။လူကာအခန်း23အခန်းငယ်22မှာပိလတ်မင်းကယေရှုမှာသေထိုက်သောအပြစ်တစ်စုံတစ်ခုမြသူ၌ငါမတွေ့ထို့ကြောင့်သူ့ကိုဆုံးမ၍လွတ်မည်ဟုသုံးကြိမ်မြောက်အောင်ပြောဆိုခဲ့ပါတယ်။သို့သောလူများတို့ကယေရှုကိုလဝါကတိုင်မှာရိုက်ထားဖို့ကိုပဲတောင်းဆိုခဲ့ကြပါတယ်။ယောဟန်အခန်း16အခန်းငယ်1ကနေ6ကြားမှာပိလတ်မင်းကယေရှုကိုအိမ်တော်ထဲကိုခေါ်သွားပြီးပြင်းထန်စွာရိုက်နှက်ပြီးမှယေရှုဟာအန္တရာယ်ပေးမဲ့သူမဟုတ်တဲ့အကြောင်းလူတို့ရှေ့မှာထုတ်ပြခဲ့ပါတယ်။သို့သောလူများတို့ကယေရှုကိုလက်ဝါးကားတိုင်းမှာရိုက်ထားပါရိုက်ထားပါလို့သာအော်ဟစ်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီတော့ပိလတ်မင်းကသင်တို့ပဲသူ့ကိုခေါ်သွားပြီးလက်ဝါးကားတိုင်းမှာရိုက်ထားကြငါသည်သူ၌အပြစ်ကိုမတွေ့လို့ပြောလိုက်ပါတယ်ယောဟန်အခန်း16အခန်းငယ်9မှာယူဒာလူတို့ကဤသူသည်ဖယားသခင်၏သားတော်ဖြစ်ရောင်ဆောင်သောကြောင့်အကျွန်ုပ်တို့၌ရှိသောဓမ္မသက်အတိုင်းသေထိုက်ပါသည်ဟုလျှောက်ကြ၏ယူဒာလူတို့ကယေရှုကိုလူတွေကိုစူပူအောင်လှုပ်တဲ့သူကဲသာဘုရင်ကိုအခုမဆက်သဘူးတားမြစ်တဲ့သူကိုကိုကိုဘုရင်လှုပ်တဲ့သူလို့အပြစ်တင်ဆွတ်ဆွဲခဲ့ကြပြီမဲ့အခုတော့ယေရှုကိုသူတို့တတ်ခြင်းနဲ့အကြောင်းရင်းကိုပိလတ်မင်းရဲ့ရှေ့မှာထုတ်ဖော်ပြောပြကြပါတော့တယ်။ယေရှုကသူဟာဖယားသခင်သားတော်ဖြစ်တဲ့အကြောင်းယူဒဘာသာရေးကောင်းဆောင်များရဲ့ရှေ့မှာအတိအလင်မိန့်တော်မူခဲ့ပါတယ်။ဘာဖြစ်လို့လဲဆိုရင်ယေရှုဟာဖယားသခင်သားတော်ဖြစ်တော်မူသောကြောင့်ဖြစ်ပါတယ်။ယောဟန်အခန်း16အခန်းငယ်10မှာယေရှုကသူဟာဖယားသခင်သားတော်ဖြစ်ကြောင်းဝန်ခံပြောဆိုတဲ့အကြောင်းကိုပိလတ်မင်းကကြားလိုက်တဲ့အခါမှာပိလတ်မင်းဟာပူပြီးကြောက်ရွံ့သွားခဲ့ပါတယ်။ဒါကြောင့်ပိလတ်မင်းကယေရှုကိုလွတ်ဖို့နေလန်းတွေကိုရှာကြံခဲ့ပါတယ်။သို့တော့ယူဒာလူတို့ကကိုကိုကိုဘယင်လှုပ်တဲ့ယေရှုဟာကဲတာဘယင်ရဲ့ယံသူဖြစ်တယ်။ကဲတာဘယင်ရဲ့ယံသူကိုလွတ်ရင်ပိလတ်မင်းဟာကဲတာဘယင်ရဲ့မိတ်ဆွေကောင်းမဟုတ်ဘူးလို့ယူဒာလူတို့ကပိလတ်မင်းကိုချင်းချောက်ခဲ့ကြပါတယ်။အဲ့ဒီတော့ပိလတ်မင်းကယေရှုမှာအပြစ်မရှိကြောင်းကိုသိပေမဲ့လူတို့ရဲ့စိတ်ကိုပြေစေခြင်းနဲ့အတွက်လူတို့ရဲ့တောင်းဆိုချက်အတိုင်းပုံကန့်ခြင်းအပြစ်လူအသက်ကိုတတ်ခြင်းအပြစ်နဲ့တေတံပေးခြင်းကိုခံရမဲ့ဘာရဘကိုလွတ်ပြီးအပြစ်တစ်စက်မှမရှိသောယေရှုကိုတော့လဝါကတိုင်မှာရိုက်သတ်ဖို့စီရင်ခဲ့ပါတယ်။အပြစ်နဲ့ကင်းစင်တော်မူသောယေရှုဟာတေတံခံရမဲ့ အပြစ်ရှိသောဘရဘရဲ့ကိုစားလဝါကတ်တိုင်မှာအသေးသက်ချင်းကိုခံခဲ့ရပါတယ်ကျွန်တော်တို့လည်းကာယကံအဖြစ်ဘရဘကဲ့သို့ဓပြပုံကံသောသူလူအသက်ကိုတတ်သောသူတွေမဟုတ်ခဲ့ရင်လဲအရာခတ်သိန်းကိုသိမြင်တော်မူသောဘုရားသခင်ရှေ့တော်မှာတော့မိတ်ဆွေနဲ့ကျွန်တော်ဟာဘရဘနဲ့ခြားနာခြင်းမရှိပါဘူးဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့လူသားများဟာဘရဘလိုပဲဘုရားသခင်ပြည့်ညတ်တော်ကိုကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့ချိုးဖောက်ကြတဲ့သူဘုရားသခင်ကိုပုံကံသောသူလူအသက်ကိုတတ်သောသူမူတာစကားတွေကိုပြောဆိုတတ်တဲ့သူတွေဖြစ်ကြပါတယ်ဒါကြောင့်ကျွန်တော်တို့လူသားများဟာဘာရဘကဲ့သို့ကိုကျိုးလွန်ခဲ့တဲ့အပြစ်တွေအတွက်သေခြင်းတည်းဟူသောသာဝရငရဲမိအိုင်ထဲမှာအပြစ်ဒဏ်ခံရမယ့်သူတွေဖြစ်ကြပါတယ်သို့တော်ညာလဲဘုရားသခင်ဟာဂျေဇူးကယူနာအလွန်ကြီးမားတော်မူသောဘုရားသခင်ဖြစ်တော်မူသောကြောင့်ကျွန်တော်တို့ခံရမယ့်အပြစ်ဒဏ်ကနေကျွန်တော်တို့ကိုကယ်တင်ဖို့ရန်အတွက်သားတော်ယေရှုခရစ်တော်ကိုဆေးလွတ်တော်မူခဲ့ပါတယ်နှစ်ကောအခိုင်းငါအခန်းငယ်27မှာအဘယ်ကြောင့်နည်းဟူမူကားဘုရားသခင်သည်အပြစ်နှင့်ကင်းစင်သောသူယေရှုကိုငါတို့အတွက်ကြောင့်အပြစ်ရှိသောသူဖြစ်စေတော်မူ၏အကြောင်းမူကားငါတို့သည်ထိုသူအားဖြင့်ဘုရားသခင်ရှေ့တော်၌ပြောင်းမတ်သောသူဖြစ်မည်အကြောင်းတည်းလို့အတ္တိအလင်းဖော်ပြထားပါတယ်လူတို့ရဲ့နောင်ဘဝမှာအပင်ငရဲလားအိုနာသေးခြင်းနဲ့ကင်းတဲ့ထာဝရကောင်းကင်လားဆိုတာကယ်တင်ရှင်ယေရှုဖျားကိုယုံကြည်လက်ခံသလားဒါမှမဟုတ်ငြင်းပယ်သလားဆိုတဲ့အချက်ပေါ်မှာမူတည်ကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်မိတ်ဆွေဟာယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလဝကတိုင်မှာယေရှုအသေးခန္ဓာဟာဘာရဘရဲ့ကိုစားဖြစ်တယ်လို့မိတ်ဆွေအတွက်လည်းဖြစ်ပါတယ်ယေရှုဖျားမခွန့်လွန့်နိုင်တဲ့ကြီးမားလို့တဲ့အပြစ်ဆိုတာမရှိပါဘူး။နောင်တနဲ့သာယေရှုထံအပြစ်ဝန်ချတောင်းပန်ပြီးယေရှုဟာသင်ရဲ့ကိုယ်စားအပြစ်ငရဲကနေသင်ကိုကယ်တင်ဖို့အသေးခံတော်သူဖြစ်တဲ့အကြောင်းယုံကြည်လက်ခံရင်အပြစ်ငရဲကနေသာဝရကယ်တင်ခြင်းခံရမှာဖြစ်ပါတယ်။ယေရှုကိုညှင်းပယ်မဲ့ဆိုရင်တော့ယေရှုကိုညှင်းပယ်ကြတဲ့ပိလတ်မင်းနဲ့ယူဒဘာသာရေးကောင်းဆောင်များအခုရှိနေတဲ့ငရဲပြည်မှာထာဝရအပြစ်ဒဏ်ခံရမှာဖြစ်ပါတယ်စိတ်ရှိသေးခံတော်မူသောဖခင်သခင်ကသားတော်ယေရှုခရစ်ကိုယုံကြည်လက်ခံဖို့ယံဒီနေ့အထိမိတ်ဆွေကိုအချိန်ပေးပြီးအသက်ရှင်ခွင့်ပေးနေတာဖြစ်တယ်ဒါကြောင့်ယေရှုဖခင်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးရင်စန့်တော့လည်းမကွေးမီကွေးတော့လည်းမစန့်မီအခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ